COVID-19 ကာဝယ်ဆေးအတွက်အမေရိကန်က Pfizer နဲ့လက်တွဲပြီးထုတ်နေတဲ့ Germany BioNTech ကုမ္ပဏီအကြီးအကဲကသူတို့ဘက်ကမနာမနေထုတ်နေကြပါနဲ့ဒီကြားထဲတခြားကုမ္ပဏီတွေကကာဝယ်ဆေးတွေထွက်မလာရင်တော့သူတို့ရဲ့ဆေးတင်ပို့မှုတွေပြတ်လတ်သွားနိုင်တယ်လို့သတိပေးလိုက်ပါတယ်။ COVID-19 အတွက်ကာဝယ်ဆေးထုတ်နိုင်မှုအပြိုင်ကျိုးပန်းမှုမှာ Pfizer BioNTech ကအရေးပေါ်သုံးခွင့်ပထမဆုံးရခဲ့တာဖြစ်တဲ့နဲ့ EU ဥရောပသမဂ္ဂမှာတော့ကျန်းမာရေးဆိုင်ရာစီးနင်းစည်းကမ်းတွေကြောင့်ဒီကာဝယ်ဆေးထုတ်နိုင်ရင်နောက်ကျခဲ့ရတယ်လို့ဆေးမှိုင်ရတဲ့ပမာဏကလည်းနည်းပါတယ်။ဒီဆေးကိုဇူလိုင်လထဲမှာအမေရိကန်ကထိုးဆေးအလုံးပေါင်း3600အော်ဒါမှာခဲ့ပေမဲ့ EU ကနိုဝင်ဘာထိစောင့်ပြီးမှသူ့ထုတ်ဝက်လောက်ပဲမှိုင်ယူခဲ့တာဖြစ်ပါတယ်။အခုလိုနှောင့်နှေးမှုကြောင့်ဂျာမနီမှာကာဝယ်ဆေးထုတ်မှုကိုဒီဇင်ဘာ29ရက်နေ့မှာစတင်ခဲ့တာဖြစ်ပေမဲ့အခုတချို့ဒေသတွေမှာဆိုဖွင့်ထားတဲ့ကာဝယ်ဆေးထိုးပေးတဲ့စင်တာတွေကိုယာယီပိတ်ထားတာမျိုးဖြစ်လာစေပါတယ်။BioNTech ကုမ္ပဏီအကြီးအကဲကတော့ဆေးကိုလောင်ရအောင်မပေးနိုင်တာဟာတခြားကာဝယ်ဆေးတွေအတွက်အရေးပေါ်သုံးခွင့်အတိမပြုပေးကြသေးတာကြောင့်ဖြစ်တယ်လို့ Germany Speaker သတင်းဌာနကပြောပါတယ်။ American Moderna ကုမ္ပဏီထုတ်ကာဝယ်ဆေးကိုတော့ January 6ရက်နေ့မှာ EMA ဥရောပဆေးဖွဲ့ကအတိအမှတ်ဥရောပဆေးဖွဲ့ကအတိအမှတ်ဥရောပဆေးဖွဲ့ကအတိအမှတ်ဆုံးဖြတ်ဖို့ရှိပါတယ်။